တွေးသူမြင်စီစဉ်ကကျေးဇူးပါတယ်ခင်ဗျာပြည်တွင်းပြည်ပကသာသနာပြုလုပ်ငန်းတွေနဲ့ကြော်ကြတဲ့တီတကူဆရာတော်ဦးညာနေတရာဟာနာဂစ်လီမိုနိုင်းတင်ဒေတာကယဟန်ရှင်လူပြည်သူတွေအတွက်ကူညီကယ်ဆယ်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုကြီးမားတဲ့အခက်အခဲတွေကနေဦးဆောင်ဦးရွက်ပြုကြိုးပမ်းဆောင်ရွက်နေကြတာဒီကနေ့အထိဖြစ်ပါတယ်ဆရာတော်ဦးဆောင်တဲ့တီတကူအဖွဲ့ဟာမုံတိုင်းတင်ဒေတာကကူညီရေးလုပ်ငန်းတွေအတွက်ပြည်တွင်းပြည်ပကထည့်ဝင်လူတန်းငွေကျပ်ငွေတန်ပေါင်း 8,500 လောက်သုံးစွဲပြီးဖြစ်တယ်လို့သိရပါတယ်။2008ခုနှစ်မေလ2ရက်နေ့ကနာဂစ်မုန်တိုင်းတက်ခဲ့ပြီးမှဆီယာရိုအနေနဲ့ကူညီရေးလုပ်ငန်းတွေကိုအင်းလိုက်အားထိုက်ဝင်ရောက်ဆောင်ရွက်ဖို့ဘာကြောင့်ဆုံးဖြတ်ခဲ့ရတယ်လဲဆိုတာစိတ်ဝင်စားစရာမေးခွန်းတစ်ခုဖြစ်နေပါတယ်။ဆီယာရိုကတော့ကူညီမှုရဲ့အခြေခံအကြောင်းရင်းဟာဂရုဏာတရားကြောင့်ပါပဲလို့မိန့်ကြပါတယ
်။ငါဘာဖြစ်ခင်တယ်လို့ဆိုရရေးချက်ငါမှမရှိပါဘူး။ငါကငါဘာဖြစ်ခြင်းလို့ငါပဲအခြေအနေရောက်ခြင်းလို့ဟလာလို့လူတွင်ကျဲတို့ပေါ်ပြူလာတို့ပါတို့တရားရည်လည်းငါမြည်ရအောင်တော်တော်ကိုပြိုင်မှုဆိုင်မှုဆိုတာလေဒါလည်းလုံးဝပြီးပဲဒုက္ခရောက်သူကိုအနာတာတစ်ခုပဲကရုဏာပဲအဲ့ဒါကအဓိကပဲနောက်တစ်ခုကဒီလောက်တည်းကြီးမှာထိခိုက်သွားတယ်အကျုံစဘူးမကြဘူးဖြစ်ရတယ်ဒီကြည့်ကဲနင်နာမှုဆုံးဆုံးပြပြမှုကြီးခြင်းပါဒီအဘိဓါဒဒုက္ခမုံဆန်းသူဆိုပြီးတော့ဘတ်တော်ဒီဒုက္ခမှာလွတ်ပါလေလို့အာဘယရွတ်နေကြတဲ့ကရုဏာရှင်လူတွေဟလာတန်ဃာတော်တွေအနေနဲ့တပိုင်းတက္ကန္တတဏှာကနေပါဝင်ခွင့်ဒီသမိုင်းမှာသူစုဆောင်းလျှောက်ခွင့်မရလိမ့်ဘူးဆိုလို့ရှိရင်ငါတော့လူသမိုင်းမှာတောင်းအောင်မကြည့်ဘူးလို့အဲ့လိုထင်တယ်အဲ့ဒီတူအေရရလုပ်လိုက်ကြတာပဲ။တမိုင်းတစ်ခွက်မှာငါတို့တော့တာဝန်ယူလိုက်ရပြီဆိုတော့ကိုယ့်ကိုကျင့်နေတယ
်။အခုတက်တော်83ဝါတော53ဝါရှိနေပြီဖြစ်တဲ့တီတကူဆရာတော်အရှင်ညာနေတရာကိုအရင်တုန်းကတပိတ်အိုင်ဆရာတော်တဲကုန်းဆရာတော်အဖြစ်ပါပြည်တွင်းမှာလူသိများပါတယ်။အမည်သုံးမျိုးပြောင်းလဲတွင်ကျယ်လာခဲ့ပုံနဲ့ပတ်သက်လို့ဆရာတော်ရှင်းပြတာကဒီလိုပါ။
သွေးရည်နေတော့ကနာမကြီးအပြင်ပါလာတော့သွေးရည်ဆရာတော်ဖြစ်တာပေါ့သွေးရည်တော့ရဆိုတော့ဟိုးသထုံရဲ့အောင်နာကအပေါင်းတို့ကြွေးကြံတို့နာတော်ကြီးထဲမှာရှိတယ်အဲ့မှာတို့ကလေးနေကျော်ငါးနေလောက်နေခဲ့ဘူးတော့တယောက်တည်းအဲ့ဒီအနေစတရားဟောတာပဲကွာအဲ့ဒါနဲ့သွေးရည်ဆိုတော့ဖြစ်တာပါနောက်ကြတော့တော့ရကြောင့်နာမကြီးသုံးရင်ငါတမင်အရှိန်ဝါယူသလိုများဖြစ်မလားအဲ့ဒီတော့ကြောင့်နာမကိုငါဖြောက်မယ်ဆိုပြီးတော့နာမဖြောက်တော့နာမွေးရမည်တဲကုံစကိုင်းတဲကုံဆိုတာကဟိုပြည်ခရင်ထဲမှာရှိတယ်ဘုဟုတဲ့နောက်ချမ်းမှာတဲကုံဆိုတော့လို့ဆိုပြီးတော့ဟောတာနာမည်တက်တာအဝေးရကိုဖြောက်ပြတာနောက်တော့စကိုင်းတော့တီတကူရေလှူတော့အပ project တွေကဘာပဲလုပ်လို့တီတကူအကုန်ရှိတက်ဆရတော့တီတကူရေလှူတော့တီတကူအယူတန်းနဲ့ဆေးုံတော့တီတကူဘုရားတက်ကသူဆိုတာအဲ့ဒါတော့ automatic အဲ့ဒီနာမည်ကရောက်သွားတာ
တီတကူဆရာတော်ဟာပြည်တွင်းပြည်ပသာသနာပြုလုပ်ငန်းတွေအပြင်ဝါဒနာအလျောက်အစဉ်တစိုက်ဆောင်ရွက်လာခဲ့တဲ့လူမှုရေးလုပ်ငန်းတွေကြောင့်လည်းထင်ရှားပါတယ်။စကိုင်းကအာယူဒနာဆေးရုံတော်ဆိုရင်လုံခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကဖွင့်လှစ်ခဲ့တာဖြစ်ပြီးအခုဆိုရင်မြန်မာနိုင်ငံမှာအကောင်းဆုံးမျက်စိအထူးခွဲစိတ်ကူတာနိုင်တဲ့နေရာအဖြစ်လူသိကြပါတယ်။ဆရာတော်တည်ထောင်ထားတဲ့စကိုင်းကဗုဒ္ဓတက္ကသိုလ်ဆိုရင်အခု10နှစ်တင်းတင်းပြည့်သွားခဲ့ပါပြီ။ဒီနောက်ပိုင်းရန်ကုန်နဲ့မန္တလေးမြို့တို့မှာလည်းဗုဒ္ဓတက္ကသိုလ်တွေအသီးသီးဖွင့်လှစ်ထားပြီးပိဋကတ်သုံးပုဒ်ကိုအင်္ဂလိပ်ဘာသာနဲ့သင်ကြားပို့ချနေပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်လဲဆရာတော်တည်ထောင်ထားတဲ့တီတကူသာသနာပြုကျောင်း၄ကျောင်းအထိရှိနေပြီဖြစ်တဲ့အပြင်မြန်မာပြည်တစ်ဝှမ်းလုံးကဆေးရုံစည်းကမ်းပေါင်း40ကျော်အတွက်ဆေးနဲ့ဆေးကရိယာတွေဖြစ်တင်းလှူဒန်းခဲ့တယ်လို့အထူးလိုအပ်နေတဲ့နေရာတွေမှာမျက်စိခွဲစိတ်ကူဆေးရုံတွေစာသင်ကျောင်းတွေလည်းမပြတ်ဆောက်လုပ်နေပါတယ်။ဖျားပထူပြုပြင်ရေးလုပ်ငန်းတွေအပြင်နာဂစ်လင်မိုတိုင်းတက်ခတ်ပြီးနောက်ပိုင်းလေဘေးသင့်ဒေသကကြေးရွာပေါင်း 3,500 ကျော်နဲ့ဖုန်းတော်ကြီးကျောင်း 2,200 ကျော်အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းဆောင်ရွက်ပေးခဲ့ပါတယ်။ဆရာတော်ဟာတက်တော်ထင်ရှားရှိနေသည့်လူမှုရေးလုပ်ငန်းတွေဆက်ပြီးစပိုးဆောင်ရွက်တော့ဖို့လဲရည်မှန်းထားပါတယ်
။ဒီ social work တွေနဲ့ပတ်သက်လို့ကတော့တော်များများလုပ်ထားပြီးနောက်လည်းလူမှုရေးရဲ့တော်ရှိသေးတယ်။တိုင်းပြည်ကသိလိုအပ်တာအကုန်လုံးလိုနေတာပဲ။ education နဲ့ step by step ကြည့်ရင်လည်းလိုတာပဲ။more stem point အခြေအနေလဲလိုတာပဲ spiritually stem point အခြေအနေလဲလိုတာပဲအဲ့တော့မြတ်စွာဘုရားဟောတဲ့ဟိုဗုဒ္ဓတခုမိမိမှာနိဂမရှိတယ် မဘောလောကဥနောဆိုတာဒီလောကလုံးမှာလိုနေတယ်ဒုသာတိတော့အကုန်လုံးလွတ်ရှင်တာပဲသို့တော်လည်းအပဲ့ရွယ်အရာရောအစားလူတဲ့တန်းတဲ့လူတွေရဲ့စီးပွားရေးအနေထားအရာရောလွတ်ရှင်နိုင်လို့လို့ဖြစ်စမှာဖြစ်မှာဒါ money inflation ကလည်းသိများလာတဲ့အတွက်ကြောင့်ဒီလိုလူတွေရဲ့စီးပွားရေးအနေထားလည်းပဲဟဲ့လားသူတို့မှာဝင်ငွေတွေကတင်းလာတော့လူတွေတန်းတဲ့ဥစ္စာမှာသူတို့စားဖို့ပို့ပုံမှစုနေကြမှာအဲ့တော့အခုလုပ်ဖို့ကောင်းတာကတော့လုပ်ဖို့လည်းရွေထားတာပြင်လဲပြင်ဆင်နေပါပြီ။မလုပ်လို့ဆိုတော့ meditation center သမ္မတရေးတာ international meditation center ကိုစကိုင်းမှာဆောက်ဖို့လို့အဲ့ဒါတော့ပြင်နေပြီ။ meditation academy တခုကိုစနေကြအတိပ္ပဌာန academy ပေါ့လေ။အဲ့ဒါကိုစနေကြလေ။ပတ်သက်ရာ international life လုပ်ဖို့စိတ်ကူးတယ်။ကိုယ်ကံနဲ့အဲ့ဒီမှာပဲပြုနာဖို့စိတ်ကူးပါလေ။အဲ့ဒါပါ
ဒီကနေ့မြန်မာပြည်မှာကြုံတွေ့နေရတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခက်အခဲအကျင့်တွေကိုဖြေရှင်းပြီးတိုင်းပြည်အေဂျင့်တာယာအောင်ကြိုးပမ်းဆောင်ရွက်ဖို့ဆိုရင်ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်မလဲ။ဆရာတော်ကတော့အားလုံးထဲမှာပညာရေးဟာအခရာအကြဆုံးအဖြစ်ရှုမြင်ပါလေ။
နံပါတ်၄ရှိတာကလည်းနာပညာရေးပဲပေါ့ပညာရေးမှာ2မျိုးရှိတယ် moral education နဲ့ modern education ဆိုပြီးတော့နာခံချက်ဒီနှစ်ခုရှိတယ်အဲ့ဒီနှစ်ခုကဟန်ချက်ညီညီတည်းမျိုးကိုစောင့်ချပြီးတော့လုပ်ပေးခံဖို့ဒါသိရကျအဲ့လိုလုပ်တဲ့နေရာမှာအကုန်လုံးအစိုးရကြီးပုံချပြီးတော့အစိုးရကြီးပြောနေလို့မဖြစ်ဘူးငါဘာသာရေးခေါင်းဆောင်တွေရောလူမှုရေးခေါင်းဆောင်တွေရောအစစိတ်တရားကောင်းဆောင်တွေအင်္ဂလိပ်လိုပြောရင်တော့ religious leader တွေ social network တွေ spiritual leader တွေ political leader တွေအကုန်လုံးကဟန်ချက်ညီညီပညာရေးကိုတိတ်အတိတ်ကထားပြီးတော့လုပ်ဖို့လို science and technology ကိုဖိလိုက်ရင်းနဲ့ morality mentality ပြည့်စည်သွားရင်အဲ့ဒီသိပ္ပံဆရာတွေကလူမဲ့တီဖြစ်ကုန်မှာအဲ့ဒါတို့ဆိုရင် morality mentality ကသိကောင်းပြီးတော့ဒီမင်းပညာတွေပြစ်ပန်နေဒါတွေကိုမတက်ခင်လည်းပဲသူတော်ကောင်းလူအကြီးတွေဖြစ်ကုန်မှာအဲ့ဒါပညာရေးကအဓိကအဲ့ပညာရေးထဲမှာစိတ်တက်ကိုအပေးတယ်ဘာသာရေးကိုအခြေခံတဲ့ပညာရေးလိုလိမ့်မယ်ဒါကြောင့်ကပြောနေတာကတော့ mind power mind power နော် material power နဲ့အရေးကြီးတာက money power ပေါ့ဒါလေးကိုဟန်ချက်ညီရင်တုတ်တက်ပြီးတုတ်တက်ဖို့လာလာအများကြီးရှိပါတယ
်တီတကူဆရာတော်ရှင်ညာနိဒရာရဲ့တွေးမြင်တွေကိုပထမပိုင်းအဖြစ်ဒီမှာပဲရန်နာခွင့်ပြပါခင်ဗျာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအကျက်တဲကြားကရုံထွက်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်မလဲဆိုတာတင်ပြထားတဲ့တီတကူဆရာတော်ရှင်ညာနိဒရာရဲ့အတွေ့အမြင်ဒုတိယပိုင်းကိုလာမယ့်ဩဂုတ်လ28ရက်တောက်ကြံနေ့ညပိုင်းအစီအစဉ်မှာစောင့်မျှော်နားဆင်ကြပါခင်ဗျာ